အရှေ့တရုတ်ပင်လယ်ထဲကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေပိုင်ဆိုင်မှုအတွေ့တရုတ်နဲ့ဂျပန်နိုင်ငံတွေမှာဆန္ဒပြခဲ့ကြပါတယ်။တရုတ်နိုင်ငံရှမ်းချန်ဒီဂျန်ဂျိုမြို့တွေမှာဆန္ဒပြပွဲကြီးတွေဖြစ်ခဲ့ပြီးတော့ကျွန်းတွေရဲ့အချုပ်အခြာကိုတရုတ်ကပိုင်ဆိုင်တယ်လို့အခိုင်အမာပြောနေတဲ့ဆန္ဒပြသူထောင်တဲ့ချီကဂျပန်လုပ်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြပွဲတွေဟာအများစုငြင်းငြိမ်းချမ်းချမ်းပဲလို့သတင်းအေဂျင်စီတွေကပြောကြပေမဲ့ချန်ဒီမြို့တွေကဂျပန်ဆိုင်နှစ်ခုရဲ့ပတင်းပေါက်တွေဆိုင်ထဲကရှိုးကေ့စ်တွေကိုတရုတ်ဆန္ဒပြသူတွေကရိုက်ချိုးဖျက်ဆီးခဲ့တယ်ဆိုတာကိုဆိုင်ရှင်နှစ်ယောက်ရဲ့အပြောကိုကိုးကားပြီးတော့ဂျပန်ကကြိုတိုသတင်းအေဂျင်စီကဖော်ပြပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဆန္ဒပြသူ 3,000 လောက်ကတရုတ်ကျူးကျော်သူတွေကိုတတိထားဆိုပြီးတော့ကျွေးကျော်ဆန္ဒပြခဲ့ကြပါတယ်ဒီလိုဆန္ဒပြတဲ့အပေါ်မှာတရုတ်အစိုးရကအထူးစိုးရိမ်နေဆိုတာကိုတရုတ်အစိုးရပိုင်းရှင်းဟွာသတင်းကပြောပါတယ်အခုလိုသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေဟာဂျပန်နိုင်ငံအိုကီနာဝါကျွန်းနဲ့ထိုင်ဝမ်ကျွန်းတွေကြားထဲမှာရှိပါတယ်အဲ့ဒီကျွန်းစုတွေကိုတရုတ်ကဒရော့ယူလို့ခေါ်ပြီးတော့ဂျပန်ဘက်ကတော့ဆန်ကာကူကျွန်းတွေလို့ခေါ်ကြပါတယ်